ိုးရရဲ့ Democracy အတွင်းကူးပြောင်းရေးအစီအစဉ်တွေကိုအကောင့်တဲဖော်ရမှာဆွမ်းရည်ရှိသူအလွန်ရှားပါးနေတဲ့ပြဿနာကိုပြည်တွင်းပြည်ပမှာအခုတလောဆွေးနွေးနေကြပါတယ်။စာနယ်ဇင်းလွတ်လပ်မှုအထက်အလျောက်ရှိလာလို့ပညာရေးချွတ်ချုံကျမှုတွေကိုသတင်းကြော်တွေမှာရေးသားလာကြပါတယ်။ပညာရေးအဆင့်အတန်းနှိမ့်ချနေတာကိုအစိုးရကစပြီးအသိအမှတ်ပြုတဲ့အတွက်ပညာရေးလောကမှာနှီးနှောဖလှယ်ပွဲတွေလှုပ်လာတာတွေ့ရပါတယ်။လွန်ခဲ့တဲ့ February လကပညာရေးနဲ့ကျန်းမာရေးမြင့်တင်ဖို့နေပြည်တော်မှာ၃ရက်ဆွေးနွေးပွဲကျင်းပပါတယ်။ရန်ကုန်တက္ကသိုလ်ကထွက်ခွာပြီးနယူးယောက်ကိုလံဘီယာတက္ကသိုလ်မှာ1969ကတည်းကပေါမောက်ခလုပ်နေသူဆရာရော်နယ်ဖင်လေးနဲ့1959ကရန်ကုန်တက္ကသိုလ်မှာပေါမောက်ခချုပ်လုပ်ခဲ့တဲ့လန်ဒန်စီးပွားရေးတက္ကသိုလ်အငြိမ်းစားပေါမောက်ခဆရာလှမြင့်တို့လည်းပါဝင်ဆွေးနွေးကြပါတယ်။ဒီပုဂ္ဂိုလ်နှစ်ဦးကိုကြည့်ရင်တစ်ချိန်ကရန်ကုန်တက္ကသိုလ်ရဲ့ပညာရေးအဆင့်အတန်းကိုအနောက်တိုင်းကလေးစားတာသိတာထင်ရှားပါတယ်။အာဆီယံနိုင်ငံတွေမှာတင့်လျော်တဲ့စီးပွားရေးလမ်းစဉ်ချမှတ်နိုင်အောင်ဆရာလှမြင့်ဦးဆောင်တဲ့ ADB ပညာရှင်အဖွဲ့က1981မှာအကြံဉာဏ်ပေးခဲ့ပါတယ
်။မတ်လ1ရက်နေ့ကအရက်သားတစ်ပိုင်းအစိုးရတက်တန်းတစ်နှစ်ပြည့်လို့ပြောတဲ့သမရဦးသိန်းစင်ရဲ့မိန့်ခွန်းမှာလူစွမ်းရည်တိုးတက်ရေးအတွက်ပညာရေးပြုပြင်ပြောင်းလဲဖို့လိုအပ်တာကိုပြောသွားပါတယ်။တင်ယိုညွန့်နှံ့တဲ့စီမံခန့်ခွဲမှုကိုပါပြောင်းလဲရမယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ကိုလိနဲ့တက်ကသူဟာတက်ဆိုင်ရာဝန်ကြီးဌာနအောက်မှာရှိနေမယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ချိန်မှာတော့တက်ကသူတွေဟာမိမိဖာသာအုပ်ချုပ်ပြီးစီမံခန့်ခွဲနိုင်လိမ့်မယ်လို့လည်းဆိုပါတယ်။ဆရာမတွေရဲ့အရေးချင်းကိုမြင့်တင်ဖို့အတွက်နိုင်ငံခြားတက်ကသူတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်ရမယ်လို့ဆိုပါတယ်။ဒီနှစ်မှာပညာရေးဆိုင်ရာအစိုးရအသုံးစရိတ်ကိုနှစ်ဆတိုးလိုက်ပြီးကျန်းမာရေးအသုံးစရိတ်ကိုတော့လေးဆတိုးလိုက်တယ်လို့သမရဦးသိန်းစင်ကပြောသွားပါတယ်
။နောက်တော့အမေရိကန်နိုင်ငံကဂျွန်ဟော့ကင်းနဲ့ဟာဗတ်တက်ကသူပြင်သစ်ကမွန်ပယ်လီးနဲ့လီယွန်တက်ကသူနော်ဝေးနိုင်ငံကအော့စလိုတက်ကသူစတဲ့နိုင်ငံခြားတက်ကသူတွေကမြန်မာပြည်ကတက်ကသူအချို့ကိုအကူအညီပေးဖို့ကမ်းလှမ်းကြောင်းသိရပါတယ်။ဗြိတိရှ်ကောင်စီကလည်းမြန်မာပြည်ကအင်္ဂလိပ်စာဆရာမ1000ကိုနှစ်စဉ်သင်တန်းပေးဖို့ပညာရေးဝန်ကြီးဌာနနဲ့သဘောတူလိုက်တဲ့သတင်းထွက်လာပါတယ်။ကိုထူကိုထတိဆောက်ဖို့စစ်အာဏာရှင်ခေတ်ကဝါရပြန့်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကိုပိတ်ပင်ကပ်တခဲ့ပါတယ်။ဒါပေမဲ့ကိုထူကိုထနီးနဲ့ခင့်မီနိုင်ငံတိဆောက်လို့မရနိုင်တာကိုတော့စစ်အာဏာရှင်ညံမီဖို့မရပါဘူး။အခုမှအပြည်ပြည်ဆိုင်ရာကအကူအညီကိုဖိတ်ခေါ်နိုင်ပါတယ်။
စစ်အာဏာရှင်စနစ်စတင်ကျင့်သုံးတဲ့1962ခုနှစ်ကတည်းကကျောင်းသားဆန္ဒပြကန့်ကွက်ပွဲတွေပြက်တောင်းပြက်တောင်းရှိလာခဲ့ပြီး1988ခုနှစ်အရေးတော်ပုံမှာအမြင့်ဆုံးအဆင့်ကိုရောက်သွားပါတော့တယ်။ဒါကြောင့်1988နောက်ပိုင်းတက်လာတဲ့စစ်အစိုးရရဲ့ပညာရေးလမ်းစဉ်ဟာနိုင်ငံရေးရည်ရွယ်ချက်နဲ့ဆက်နွယ်နေပါတယ်။ကျောင်းသားညီဝေးပြည်ပြားရေးနဲ့ဆန္ဒပြပွဲဟန်တားရေးဟာပညာရေးလမ်းစဉ်မှာအဓိကဖြစ်လာပါတယ်။ကျောင်းသားတွေအကွဲကွဲပြားပြားနဲ့လူစုကွဲနေဖို့အတွက်တက္ကသိုလ်နဲ့ကောလိပ်တွေအများအပြားပေါ်ထွက်လာပါတော့တယ်။အရေးအတွက်များသလောက်အရေးအသွေးမရှိတာဟာလက်ရှိပညာရေးစနစ်ရဲ့ထင်ရှားချက်ဖြစ်ပါတယ်။လေကွင်းထိုးထိုးတက္ကသိုလ်မြင်းမြင်းသမျှပါမောက်ခတွေ့ကြရလူပါရကူဆိုတဲ့စကားဟာစစ်ဆိုးရခင်မှာတီထွင်လိုက်တဲ့အထက်တန်းပညာရေးစနစ်ကိုတယောထားတဲ့ပြည်သူရင်ဖွင့်တမ်းဖြစ်ပါတယ်
။ဝင်ကြီးဌာန12ခုအောက်မှာတက္ကသိုလ်165ခုဒီဂရီကောလိပ်64ခုရှိကြောင်းပညာရေးဝင်ကြီးကပြည်သူ့လွှတ်တော်မှာဇူလိုင်လကပြောသွားပါတယ်။ပြည်နယ်နဲ့တိုင်းကမြို့ကြီးတွေမှာအနည်းဆုံးတက္ကသိုလ်3ခုရှိပါတယ်။1988စစ်အစိုးရအာဏာသိမ်းစဉ်ကတက္ကသိုလ်ကောလိပ်32ခုသာရှိပါတယ်။အခုတော့229ခုရှိတဲ့အတွက်အနည်း20ကျော်အတွင်းမှာတက္ကသိုလ်ကောလိပ်အရေးအတွက်ခုနစတိုးပွားလာတာဖြစ်ပါတယ်။အရေးအတွက်များလွန်းသလောက်အရေးအသွေးမှာအလွန်အားနည်းနေပါတယ်။ PhD ပါရဂူဘွဲ့ဒေါက်တာဘွဲ့ရသူတွေလည်းများပြားလာပါတယ်။တစ်ချိန်ကဆိုရင် PhD ပါရဂူဘွဲ့အတွက်တင်သွင်းတဲ့ကျန်းစာအုပ်တွေကိုဗိုလ်ချုပ်ကြီးခင်ညွန့်ကိုတိုင်စစ်ဆေးနေပုံကိုအစိုးရသတင်းစာတွေမှာမကြာခဏတွေ့ရပါတယ်။ဒေါက်တာဘွဲ့ရသူကိုမြောက်စားတဲ့အနေနဲ့အခြေခံပညာရေးအထက်တန်းမှာကျောင်းအုပ်ခန့်တဲ့အတွက်ပြဿနာမျိုးစုံဖြစ်ရတဲ့သတင်းမကြာခဏဖတ်ရပါတယ်။နှစ်ပေါင်းများစွာသမင်းဝအောင်မစားနိုင်သူကိုသမင်းဝအောင်လုပ်ပေးရတာဟာအချိန်မကြာနိုင်ပေမဲ့နှစ်ပေါင်းများစွာအရေးအသွေးကင်းမဲ့နေသူကိုအရေးအချင်းရှိလာအောင်လုပ်ရတာဟာအလွန်ခက်ခဲပြီးအချိန်ကြာညောင်းနိုင်ပါတယ်ခင်ဗျာ။